ပြည်ထောင်နိုင်ငံလန်ဒန်မြို့တော်ကအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့အိုလံပစ်အားကစားပြိုင်ပွဲရဲ့တတိယမြောက်နေ့ဆုံးသက်သွားပါပြီ။အမျိုးသားဂျွန်ဘာအားကစားပြိုင်ပွဲမှာတရုတ်အသင်းကလွှမ်းမိုးအနိုင်ယူသွားပြီးသတင်းမီဒီယာတွေကနေအကြီးအကျယ်ကြော်ညာပေးနေတဲ့အမေရိကန်အသင်းကတော့ဘာစုတစိမ့်မှမရခဲ့ပါဘူး။တရုတ်အသင်းဟာဂျပန်အသင်းထက်အပြတ်အသတ်သာပြီးအမျိုးသားဂျွန်ဘာအားကစားပြိုင်ပွဲတွေကိုတနင်္လာနေ့ကအနိုင်ရခဲ့တာပါ။ဒါပေမဲ့လည်းပရိသတ်အကြီးမားဆုံးအော်ဟစ်အားပေးခဲ့တာကတော့တတိယကြေးတစည်းရတဲ့အင်ရှင်ပြစ်တင်အသင်းဖြစ်ပါတယ်။အရေးချင်းစစ်ပြိုင်ပွဲတွေကရှင်ပြိုင်သွားတာကိုကြည့်ပြီးရွှေတစိမ့်ချိန်နိုင်တယ်လို့ကြံ့ကျင်သူတွေကခန့်မှန်းခဲ့တဲ့အမေရိကန်အသင်းကတော့အဆင့်5ပဲချိန်ခဲ့ပါတယ်။အမျိုးသားမီတာ400အလူကူးပြိုင်ပွဲမှာပြင်သစ်ရေကူးသမား Yannick Agnel ကသူ့ရဲ့ဒုတိယရွှေတစိမ့်ဆုကိုရသွားပါတယ်။လက်ရှိကမ္ဘာချန်ပီယံအမေရိကန်ရေကူးသမား Brian Locked ကနံပါတ်4ပဲရပါတယ်။ဒါပေမဲ့လည်းအမေရိကန်ဆယ်ကျော်သက် Missy Franklin ကအမျိုးသမီးမီတာ100နောက်ပြန်ကူးပြိုင်ပွဲမှာသူ့ရဲ့ပထမဆုံးရွှေတစည်းဆုကိုစစ်ခူးနိုင်သွားပါတယ်ခင်ဗျာ